ောက်ဆက်တွဲမိကျင်တာနိုင်ငံတော်အစိုးရရဲ့အခမ်းကဏ္ဍပေါ့နော်မနေ့ကတော့အစိုးရတစ်ခုပေါ့ဒီနေ့မှာတော့အစိုးရအသေးတက်လာပြီဆိုတော့အစိုးရဘက်မှာလည်းဒီအစိုးရမတက်ခင်ကလည်းဆရာတို့မျော်လင့်ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်အပါအဝင်ဒီလက်သမားတွေကမျော်လင့်ချက်တွေလည်းရှိခဲ့မှာပေါ့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကဏ္ဍမှာဘာလို့လဲဆိုတော့အနယ်ဒီအစိုးရအနေနဲ့စိုက်ပျိုးရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့သူတို့ရဲ့အဓိကစီးပွားရေးမှန်တိုင်းကြီးတွေထဲမှာကိုထည့်သွင်းဖော်ပြထားတာရှိခဲ့တော့ဒီလေယာစိုက်ပျိုးရေးနဲ့ပတ်သက်တဲ့policy ကိုတိတိပါပါထွက်လာပါပြီလားခင်ဗျာ NLD အစိုးရကနေပြီးတော့လက်ရှိအစိုးရကနေပြီးတော့ထုတ်ပြန်တာလေ
တော့ကြတော့ဒီကစာရွေးနေပတ်သက်တဲ့ policy ကိုကျွန်တော်မရှိသေးဘူးနော်ဟိုတို့ကတော့ဒီလေစီးပွားရေး policy ဆက်လက်ချက်ထဲမှာတော့လေယာစာရွေးကဏ္ဍပါတာပဲရှိတာအဲ့ဒီဟာတို့အတိအကျတော့ထုတ်ပြန်တာမရှိသေးပါဘူ
းဟုတ်ကဲ့သူတို့ရက်တရားစီမံကိန်းတွေပါတယ်လုပ်ပြီးတော့ဟိုပြောဟိုတခြားဒီဟိုတခြားဝန်ကြီးဌာနတွေဆိုလှုပ်ဆောင်နေကြတာတွေရှိပြီလေတဘောကဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့လူပြန်ကဲရနေပြီးတော့သူတို့ရက်တရလုတ်ခဲ့တဲ့စီမံကိန်းတွေဟိုအစီအစဉ်တွေသူတို့ချပြတာတွေရှိတယ်အောင်မြင်မှုတွေရှိတယ်ဆိုပြီးတချို့ဝန်ကြီးဌာနတွေကပြောတာတွေရှိတယ်ဒီလေယာဆက်ပြိုးဝန်ကြီးဌာနအနေနဲ့တော့တစုံတရာထုတ်ပြန်တာမျိုးအောင်မြင်တယ်မအောင်မြင်ဘူးဆိုတာမျိုးဆိုတာတော့သူတို့ဘက်ကဟိုတစ်ခုခုတစုံတရာထုတ်ပြန်တာမရှိသေးဘူးပေါ့ဆရာအဲ့လိုလား
ဟိုကျွန်တော်တို့မြင်တာတော့ဒီရက်တရအတွင်းမှာတော့အောင်မြင်တဲ့ဟာတော့ကျွန်တော်တို့ကတော့ကြီးရောမရှိတော့သူတို့လည်းပဲရှိစားသွားမဲ့ policy နဲ့ action plan အသေးစိတ်တော့သိနေတာပေါ့နော်ဒါတော့ပဲကဏ္ဍဖြစ်ဖြစ်ပေါ့နော်ကျွန်တော်လက်ရှိစီးပွားရေးမူဝါဒဆန္ဒချက်ဆိုတာရေးပွားဆန်ပြီးတော့တောင်းတာပေါ့နော်အသေးစိတ်ကျတော့ action plan မှာမသိရဘူးပေါ့နော်ဥပမာဆိုတော့ဒါ layer service ကဏ္ဍတို့တဲ့ဦးစားပေးဆောင်မယ်ပြောမယ်လည်းဒါဘလို့ဆောင်ရမယ်ဟာတော့မပါသေးဘူးပေါ့နော်ဒီကြတယ
်ဟုတ်ကဲ့ဆရာမနီကချမှတ်ခဲ့တဲ့ဒီဟိုနိုင်ငံကနေပူးပေါင်းဆောင်ရွက်ခဲ့တဲ့စီမံကိန်းတွေရှိသလိုဒီဟိုအကူအညီပေးခဲ့တာတွေလည်းရှိတယ်။နောက်ဆရာတို့ကိုယ်တိုင်လည်းဒီဟိုပေါ့နော်ဒီ data တွေစုဆောင်းတာတွေအချက်လက်တွေစုဆောင်းတာတွေရှိခဲ့တယ်ဆိုတော့အဲ့ဒီမနီကလုပ်ခဲ့တဲ့စီမံကိန်းတွေအကူအညီတွေကဘယ်လိုများဖြစ်သွားပြီလဲဆရာသိပါလား
။သူကမနီကတော့လေသူကပြတဲ့ဒီတော်ရေးမှာတော့သူတက်နိုင်မဲ့အကူအညီရပါဘောနော်။နောက်ကျွန်တော်သိကြတော့ဒီ emergency နဲ့ပတ်သက်ပဲ responding တော့ဖွဲ့ထားသိရောနော်။အဲ့တော့ဒီရပီယာလိုနိုင်ငံသားကတာဝန်ရှိပုဂ္ဂိုလ်တွေကဒါနေပြည်တော်မှာရုံးဝန်းဖွင့်ပြီးတော့မှဒါဆိုရနဲ့ပူးပေါင်းဆောင်ရွက်နေတော့ကျွန်တော်သိရတယ်။အဲ့တော့ကျွန်တော်မိတ်ဆွေတို့ကဒီ international ဖွဲ့စည်းတွေကအမှရုံးဆိုင်ပြီးတော့သူတို့ emergency web 14လို့ယူမှာဆောင်ရွက်နေတာတော့ကျွန်တော်သိရပါဘူးနော်။အဲ့တော့လည်းပဲဒါဆောင်ရွက်နေနေရာမှာတော့သူတို့ဘာကိုဆောင်ရွက်လဲပေါ့ကျွန်တော်ကအဓိကတော့သူတို့စဉ်းစားရတော့ခုန layer security ကဏ္ဍတဲ့ဆိုင်တော့သူတို့ကဒီ channel ပဲဒါကမန်နေဂျမန့်အတွက်သူတို့ကူညီမဲ့အနေထားတော့ကျွန်တော်မြင်ပါတယ်။ဒီလေယာဆက်ပြီးကဏ္ဍတန်တဲ့လူတော်နဲ့ကိစ္စတော့ကျွန်တော်မြင်လာတော့ဒါတော့မနေ့ကလည်းဒီဒီကဖွဲ့စည်းဆောင်ရွက်တဲ့အားမျိုးတော့ကျွန်တော်မတွေ့ဘူးနော်။ဦးလောလောဆယ်တဲ့ဒါဒီကတော့အစီအစဉ်တော့ကျွန်တော်မတွေ့ပါဘူး
။ဆိုတော့ကျွန်တော်တို့သိချင်တာမနေ့ကသူတို့ရခဲ့တဲ့အကူအညီတွေနဲ့မနေ့ကဖြစ်သွားတဲ့ဟိုပျက်စီးဆုံးရှုံးသွားခဲ့တာတွေသူတို့အကူအညီပေးခဲ့တာတွေနဲ့တဘွားဒီဟိုပေါ့နော်လှုပ်ဆောင်ခဲ့တဲ့ဒီစီမံကိန်းတွေနဲ့အာဒါဟိုပေါ့ဘဲစားဘဲကြေဖြစ်သွားပြီလားဆရာသူတို့ဒီဘက်ကို carry on များဖြစ်ခဲ့သလားတဘွားဒီပုံရဲဟိုဘတ်ဂျက်ငွေတွေပါတယ်များဟိုဒီအစိုးရလက်ထက်ကိုပြန်ပါလာတာတွေရှိသလားဘယ်လိုများဖြစ်သွားသလဲကျွန်တော်သိချင်တာပါဆရာ
ကျွန်တော်မြင်လာတော့သူကအကူအညီကတော့ဆက်ပြီးတော့ရှိနေတယ်လို့သိပါတယ်ခုနကကျွန်တော်ရှင်းပြတယ်လို့ပဲဒီ emergency web 14လို့ပါတော့ဒီဖွဲ့တွေကတော့ဆက်ပြီးတော့မှနေပြီးတော့မှရှိနေတယ်ဆက်ပြီးအကူအညီဆက်ရှိနေတယ်လို့ကျွန်တော်သိရပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဟိုအရင်တစ်ခေါက်လဲကျွန်တော်နဲ့ဆရာနဲ့ဆွေးနွေးခဲ့ဘူးသလိုဒီအရန်ဆန်တူလောင်ထားဖို့ကိစ္စတွေဆရာတို့အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာသူတို့ဒါအဲ့ဒီဟာအဲ့ဒီကိစ္စကိုသူတို့ဟိုပါတော့ထောက်အစိုးရဘက်ကလို့တိတ်ပြီးတော့ဟိုပါတော့အားပေးမှုမရှိတဲ့အတွက်အဲ့ဒီအစီအစဉ်ကပြတ်တလို့ဖြစ်သွားခဲ့တယ်ဆိုပေမဲ့လည်းဆရာတို့ကအဲ့ဒီအစီအစဉ်ကိုဒီအစိုးရအသည့်လက်ထက်မှာပြန်အကောင့်ထည့်ဖို့ခြင်းနဲ့ဆက်လက်လှုပ်ဆောင်ခြင်းနဲ့လို့ပြောပါတယ်ဆရာအဲ့ဒီအရန်ဆန်တူလောင်ဖို့အစီအစဉ်ကရောဆရာတို့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်နဲ့လက်ရှိအစိုးရကြားထဲမှာဆွေးနွေးပြောဆိုမှုတွေရှိပါပြီလားဆရာ
။ဟုတ်အရင်တော့ကျွန်တော်တို့ကဒီသမ္မတဦးသိန်းစင်လက်ထက်တုန်းကရန်ဆန်တော့ကျွန်တော်စံစဘာအသင်းချုပ်အနေနဲ့ဦးဆောင်ယူခဲ့တာပေါ့နော်။ဆိုးရနေပြီးဆက်ဆံချီးပေးတဲ့အပိုင်းမှာရှိတာပေါ့နော်။အဲဒါလည်းပြီးခဲ့တဲ့နှစ်ကတော့ကျွန်တော်တို့ကထပ်ပြီးမလုပ်ဖြစ်တော့ဘူးပေါ့နော်။နှစ်နှစ်လောက်ဝယ်ပြီးတော့မှဆိုးရတဲ့မှာတော့ဒီပြီးခဲ့တဲ့ဆိုးရတဲ့လက်ထက်မှာတော့ရန်ဆန်ဘွယ်ကိုစီးပွားရေးကုလရောင်းဘွယ်ကိုကျွန်တော်ဦးဆောင်ပြီးတော့မှသာသနာ့ကြီးအားဥဆောင်မိတာဝယ်ဖို့တော့ကျွန်တော်တို့စူးရခေါ်တယ်ဒီနောက်တစ်ခါစီမံချက်ဒီကျွန်တော်တို့နေနိုင်တဲ့ကိစ္စတော့လောက်တာရှိတယ်ဒါမှမဟုတ်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းမှာပဲပြီးခဲ့တဲ့ဘက်ကပဲဒီစူပါဥဆောင်တာဝန်ရှိပုဂ္ဂိုလ်တို့ကဒီ buy TD မှာဖြည့်သွားတာတော့သူက budget မရှိလို့မဝင်နိုင်တော့ဘူးတော့ဖြည့်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မြင်တာတော့ရန်ဆန်ကတော့ ဒါမျိုးမျိုးပြောကြတော့လို့လည်းလို့လည်းမလို့ကျွန်တော်ကတော့ဘယ်လိုလဲဆိုရင်ဒီတိုင်းမှာတော့လက်ရှိနေတာမှာဒီတဘောပင်းအနေဒီခန်းအနာဖြစ်နေရပါတော့တော့ဒီအစားအနေနဲ့အထားရှိဖို့တင်တယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကတော့ဒီ price stability ခေါ်တာပါတော့ဈေးနှုန်းဒီမြင်ကြီးပေါ့လေသမားရဲ့နည်းနည်းကတော့စဘာပေါ်တဲ့အချိန်ကျတော့အေက15တန်းလောက်တကယ်နဲ့ပေါ်တာပါတော့အဲပေါ်တဲ့အခါကျတော့ကျွန်တော်တို့ပုဂ္ဂလိကမှာလည်းအဲပမာဏအားလုံးဝယ်ဖို့အတွက်ငွေကြေးတော့မရှိဘူးပေါ့နော်အော်ရန်ရန်ကျွန်တော်တို့ရှိတော့တော့ဒီချိန်မှာကျွန်တော်တို့ဟိုမျှတာတဲ့ဈေးနဲ့ဝယ်ပြီးတယ်။နောက်ဈေးတက်တဲ့ကာလတွေရှိတယ်ခုနဩဂတ်စတေမှာတော့မှပြည်သူပြန်ရောက်ပြီးတဲ့ဟာလောက်တော့ပေါ့နော်။အဲကျွန်တော်တို့ကဘာဖာစတော့ပုံစံမျိုးတင်မကပဲနဲ့ခုံစင်းတော့ဒီငွေကြီးတော့ပါထောက်ကူယူတဲ့အတွက်ကြောင့်မဟုတ်ကျွန်တော်တို့ကတော့ဒီရန်ရန်ဝယ်ဖို့တော့ကျွန်တော်တို့ကဒါတော့ပုဂ္ဂိုလ်ကျွန်တော်ပုဂ္ဂိုလ်ကမြင်ရတော့ထပ်ပြီးတိုက်တွန်းညမှာ
။ဟုတ်ကဲ့မြန်မာလူထုဟာဒီဆန်အပေါ်မှာပဲသူတို့ရဲ့နေ့တူကဒီစားသုံးမှုဟာဆန်အပေါ်မှာအများစုမိကိုအားထားနေကြတော့ဒီဆန်ဈေးကွက်ဆန်ဈေးတည်ငြိမ်မှုအတွက်ကဒါဆိုလို့ရှိရင်ဒါအစိုးရရဲ့ဂျားဝင်ဆောင်ရွက်မှုကမဖြစ်မနေလိုအပ်တယ်ပေါ့အဲ့ဒီလိုလို့ဆိုလို့လားဆရာ
မှန်ပါတယ်ကျွန်တော်ကခုနပြောရတာပေါ့တချို့ကလည်းပြောတာကျွန်တော် Facebook Gallery ဆိုလည်းမထားရရတာပေါ့နော်ကျွန်တော်ရဲ့မြင်ဟာကျွန်တော်ကရန်စံထားစီရာစီတစ်ကတဘာဝဘေးရနေဖြစ်တဲ့အချိန်မှာအစိုးရအနေနဲ့လင်းလင်းဆောင်ရွက်ပေးနိုင်တယ်ဓမ္မနည်းချက်ကဈေးနှုန်းအရလည်းလေသမားတွေအတွက်ကောစားသုံးမှုအတွက်ကောအများတမ်းမှုကိုတွင်းတွင်းပေးနိုင်တယ်အဲ့ဘက်တော့ချက်ကပြည်သူရဲ့စိုးရိမ်တာပေါ့နော်တဘောကဘင်းနဲ့တကူဖြစ်တဲ့ခါကျရင်ငါတို့စပားသေးတယ်မလားဆန်သေးတယ်သွားမလားဆန်သေးကပို့လို့သွားမလားအဲ့ဒီတော့လေကျွန်တော်တို့ကပါပဲပြောစိုးရမှာဆရာဆန်ရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတရင်ထုတ်ပြန်မှုပြုလုပ်နိုင်တယ်ပြည်သူရဲ့စိုးရိမ်ပုံမှုလည်းကျွန်တော်ကပါပဲပြောကြသေးလို့တော့မို့ဒီစဉ်းစားကြည့်ရင်တော့ကောင်းတဲ့အချက်ကများလို့တော့မို့ကျွန်တော်မြင်ရတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်